ဒီတစ်ပတ်လွတ်ပြိုတက်တာအတွေ့ယူစရာအစီအစဉ်ကနေလူငယ်နဲ့ဟီးရိုးဆိုတဲ့အကြောင်းလေးကိုတင်ဆက်ချင်ပါတယ်လူငယ်ဆိုတာအတွေ့အမြင်အသက်တင်တဲ့အကျင့်ရှိပါတယ်ဟီးရိုးဆိုတာကတော့တိုက်ရိုက်ဘာသာပြန်မယ်ဆိုရင်သူရဲကောင်းလို့အတိတ်ပဲရပေမဲ့တချို့နေရာမှာတော့တစုံတစ်ယောက်ရဲ့စံထားခြင်းခံရသူကိုလည်းဟီးရိုးလို့ဆိုကြပါတယ်။စာပေရုပ်ရှင်ဂီတအနုပညာ၃ခုမှာအတုမြင်အသက်တင်တဲ့လူငယ်များအပေါ်ဩစာတက်ရောက်လွမ်းမိုးမှုရှိနိုင်ပါတယ်။အရင်တုန်းကရှိခဲ့သလိုအခုလည်းရှိတယ်။နောက်လည်းရှိနေအောင်ပါပဲ။ဟိုတုန်းကစာပေဘက်မှာဆိုရင်ဆိုင်ရေးဆရာကြီးမဟာဆွေရဲ့ဇက်လိုက်များဆရာဗမော်တင်အောင်ရဲ့ဇက်လိုက်တွေဟာစာဖတ်ပရိသတ်ကအယုတ်မမြင်ရပေမဲ့အစွမ်းထက်လာတဲ့ဆရာများရဲ့ရေးဖွဲ့မှုကြောင့်စာဖတ်သူရဲ့မျက်စိထဲမှာဇက်ကောင်ကိုမြင်ရောက်လာပြီးအဲ့ဒီဇက်ကောင်နဲ့တူအောင်ဝတ်စာပြင်ဆင်ပြုမှုတတ်ကြပါတယ်။စာပေနဲ့ရုပ်ရှင်နိုင်ရှင်ကြည့်ရင်တော့လူငယ်တွေအပေါ်မှာရုပ်ရှင်ကပူဩစာတက်ရောက်တာကိုတွေ့ရတယ်။ရုပ်ရှင်ကအယုတ်ကိုတွေ့မြင်နေရလိုပဲဖြစ်ပါတယ်။ဟိုတော့ကလူငယ်တွေရဲ့စိတ်ထွက်ပေါက်ဟာရုပ်ရှင်ကြည့်ခြင်းပဲရှိခဲ့ပါတယ်။အဲ့ဒီတော့သူတို့ကြည့်ကြတဲ့ရုပ်ရှင်ကားတွေကတရုတ်ဆောင်တွေအတိုင်းဝတ်တရုတ်ဆောင်တွေအတိုင်းပြောသလိုလှုပ်လာကြပါတယ်။ခေတ်တစ်ခေတ်မှာဥရွှေဘဥတည်ညွန့်တို့ခေတ်လူငယ်တွေအပေါ်သူတို့လွမ်းမိုးနိုင်ခဲ့ပါတယ်။အဲ့ဒီခေတ်ကဆယ်နှစ်သားလေးကရွှေဘဒိုင်မင်ထိုးသလိုအိရှေ့ဝရန်တာကနေမြေပြင်ပေါ်အထိဒိုင်မင်ထိုးဆင်းပြီးဘေးကကလေးတွေကလက်ခုပ်တီးပေးကြပါတယ်။အခုအသက်ကြီးလာတဲ့အချိန်ငယ်ဘဝကိုပြန်ပြောရင်ပြုံးပြီးနားထောင်နေတတ်ပါတယ်။နောက်တစ်ခေတ်မှာတော့မင်းသားဇေယျမောင်လို့ဘွဲရတဲ့ဥဇေယျကြီးဖြစ်ပါတယ်။သူကပစိုးတိုတိုဝတ်တက်တယ်။ဒါကိုသဘောကျတဲ့သူကပစိုးတိုတိုလိုက်ဝတ်တက်ပါတယ်။1963ခုနှစ်လောက်မှာတော့လူငယ်မင်းသားတစ်လက်ပေါ်လာပါတယ်။အယံမြင့်မြင့်ရုပ်ချောချောနဲ့လူငယ်များအားကြတဲ့ဇော်ခင်ပါပဲ။ဇော်ခင်ကရှက်အင်ညီကိုကျေသည့်သုံးလုံးဖြုံးပြီးရင်ပတ်ဟောင်းလောင်းနဲ့လေဘဲမှာစတီးဆွဲကြိုးဆွဲတက်ပါတယ်။ရှက်အင်ညီကိုလန်ကိုလည်းထောင်ထားပါတယ်။ဒါကြောင့်လူငယ်များကြားမှာဇော်ခင်လို secret ခဲရင်အင်ညီဟပြဲနဲ့စတီးကြိုးဆွဲကြတဲ့ယောက်ျားလေးတွေအများကြီးဖြစ်လာပါတော့တယ်။ဇော်ခင်ရဲ့လွမ်းမိုးမှုကဒီလောက်တင်မကသေးပါဘူး။ရုပ်ရှင်ကားတကားမှာကျောင်းသားအဖြစ်တရုတ်ဆောင်တဲ့အခါမှာစာအုပ်ကိုလွတ်အိတ်နဲ့မထည့်ပဲကပတ်နဲ့စီးပြီးလက်ကဆွဲခြင်းဆွဲစာအုပ်ကိုနောက်ကျောပက်ထားပြီးရင်ဘတ်မှာကပတ်ကြိုးကိုဆွဲထားလို့ဆွဲထားပုံစံမျိုးစုံလုပ်ပြခဲ့ပါတယ်။ဒီတော့လူငယ်များကသူ့ပုံစံအတိုင်းလိုက်လုပ်ကြပြန်ပါရော။အဲ့ဒီ fashion ဟာအထက်တန်းကျောင်းများမှသာမကတက္ကသိုလ်ဝန်ထမ်းအထိပြန့်နှံ့ခဲ့တဲ့ fashion တစ်ခုဖြစ်ပါတယ်။အမျိုးသားတရုတ်ဆောင်များတွေမဟုတ်ပါဘူး။အမျိုးသမီးတရုတ်ဆောင်များကလည်းလူငယ်များအပေါ်လွမ်းမိုးမှုရှိခဲ့ပါတယ်။ကြည်ကြည်သေးတင်းတင်းမူမိမိခင်တို့ခေတ်ကဝတ်စားစီရင်မှုမှာမထူးခြားခဲ့ပေမဲ့ခင်ယူမေပေါ်လာတဲ့အချိန်မှာတော့အမျိုးသမီးလောကအတွက်ဝတ်စားစီရင်မှုထူးထူးခြားခြားပြောင်းလဲစေခဲ့ပါတယ်။ခင်ယူမေကဒူးအောင်နီးပါးလောက်တိုးတဲ့ထမင်းကိုဝတ်ပြီးခေါင်းမှာလဲဘူးဝင်ပုံစံလိုသပင်ပုံစံပြုတ်လုတ်ခဲ့တဲ့အတွက်အမျိုးသမီးများရဲ့ fashion များပြောင်းလဲသွားခြင်းပဲဖြစ်ပါတယ်။လူကြီးတွေကထမင်းတိုးတိုးဝတ်တာကိုမျက်စိနောက်တဲ့အတွက်လယ်သူမ fashion လို့အမည်ပေးခဲ့ကြပါတယ်။ခယုမေ fashion ပြည့်တဲ့နောက်မှာတော့ဝါဝင်းရွှေပေါ်လာတော့ထမင်းရှည်ရှည်ဝတ်တဲ့အခါအမျိုးသမီးတွေထမင်းရှည်ရှည်ဝတ်ကြပြန်ပါရော။အတုမြင်အတက်တင်နေဆိုတဲ့လူငယ်များအနေနဲ့ကိုနှစ်သက်တဲ့ရုပ်ရှင်တရုတ်ဆောင်များရဲ့လွမ်းမိုးမှုခံရတာကိုဝတ်စားဆင်ရင်မှုအစ်စ်မာတင်အတုယူရင်တော့ထိခိုက်စရာအကြောင်းမရှိပါဘူး။ပုပ်ကိုခင်တော့တရားမင်နဲ့ဆိုတာမျိုးလိုရုပ်ရှင်တရုတ်ဆောင်ကိုသဘောကျတဲ့အတွက်ပိတ်ကားပေါ်မှာသူလှုပ်ပြတဲ့အမှုအရာမျိုးသာမကပဲပြင်ပလောကမှာသူလှုပ်တယ်လို့မျိုးလိုက်လှုပ်တာမျိုးအဆင့်ထိတော့မဖြစ်သင့်ပါဘူးရုပ်ရှင်တရုတ်ဆောင်နာမည်ကြီးတချို့ဟာကန့်သက်ထားတဲ့ဥပဒေပေါင်းကိုချိုးဖောက်ခဲ့ကြတဲ့အတွက်အေးအေးယူခံခဲ့ကြရတာတွေရှိပါတယ်သူ့ကိုသဘောကျလို့သူလှုပ်တယ်လို့မျိုးလိုက်လှုပ်မယ်ဆိုရင်တော့ဥပဒေကသူ့ကိုအေးအေးယူသလိုကိုယ့်ကိုလည်းအေးအေးယူမှာပါပဲဇော်ခင်ခင်မှာအရက်မြင့်မြင့်မာမာကိုလုံးတွေတွေရှိခဲ့ပေမဲ့ဝင်းဦးခင်ရောက်လာတော့ကာယဗလကောင်းကောင်းရှိတဲ့မင်းသားကလူငယ်များကိုအားကြစေပြန်ပါတယ်။ဝင်းဦးကတုတ်ခိုင်းတဲ့သူ့လက်မောင်းသားပေါ်အောင်အင်ကြီးလက်တို့ကိုလက်ခောက်ပြီးဝတ်ခဲ့ပါတယ်။သူ့လက်မောင်းနဲ့လိုက်ဖက်တဲ့ဝတ်စားစီရင်မှုပါပဲ။အဲ့ဒီတော့လူငယ်များကလည်းအင်ကြီးလက်တို့တွေကိုသူ့လိုလိုက်ခောက်ဝတ်ကြပြန်ပါတယ်။ let mong ji tu yo te tu ba lak kha wat ja de khit ba be da ko ro lu ji dwe myet si ma naw khe ba bu zapin ko ji pyan yin le win u ga a mauk ji ji tha ba de di ro lu nge mya ye khaung ma a mauk de paw la ja pyan ba de jaw hain khit yauk pyan do ain ji tet tet ne baung mi phin jet che pya ma khat paw paw tha de khaung long pong baung mi so da khit sa la pyan ma de ကျော်ဟင်းအင်ကြီးကော်လန်များကဇော်ခင်တို့ခစ်ကနဲ့မတူတော့ပဲကော်လန်အကြီးကြီးတွေနဲ့ဝတ်ဆင်လာပါတယ်။ကျော်ဟင်းပေါ်ကစားမှာအခုပုံစံနဲ့မတူပဲစကားပြောတဲ့အခါနှုတ်ခမ်းနှလွာလှုပ်ယုံတာမပွင့်တပွင့်ပြောပါတယ်။ဒါကိုလည်းလူငယ်တွေကသဘောကျပြီးလိုက်ပြောကြပြန်ပါတယ်။ရုပ်ရှင်လောကမှာကျော်ဟင်းဟာနစ်တန်မနစ်ရှေးကြစွာအောင်မြင်မှုကိုထိမ့်သိမ်းထားနိုင်သလိုခုတက်သည့်လူငယ်များအပေါ်မှာသူ့ဩဇာလွှမ်းမိုးမှုကရှိနေသေးပါပဲ။အဲ့ဒီလိုခစ်တွေအဆက်ဆက်ပြောင်းခဲ့ကြပြီးသူတို့ခစ်မှာလူလားမြောက်ခဲ့ကြတဲ့လူငယ်များအပေါ်မှာဩဇာလွှမ်းမိုးမှုများရှိခဲ့ကြပါတယ်။ဝတ်စားဆင်ရင်မှု၊သဘင်ဆင်ရင်ထုံးဖွဲ့မှုများကတော့နောက်မှလည်းအဲ့ဒီလိုပဲဆက်လက်အတူယူနေကြအောင်မှဖြစ်ပါတယ်။ဒီနေ့တွေးခစ်ရောက်လာတော့တွေးကေဆိုပြီးဖြစ်လာကြပြန်ပါတယ်။သဘင်တို့ခစ်ဖြစ်သွားတဲ့အတွက်ဆန်ရှင်တွေကိုမျက်စိထဲမှာအမြင်မတော်နေတဲ့လူကြီးများအတွက်မျက်စိရှင်းသွားခဲ့ပါတယ်။လူငယ်ဆိုတာသူတို့ရဲ့ဟီးရိုးတွေကိုအားကြတတ်တယ်။အတူယူတတ်ပါတယ်။ဒါပေမဲ့ဟီးရိုးဝါရှင်လို့ခေါ်တဲ့သူရဲကောင်းကိုးကွယ်မှုအဆင့်အထိတော့မဖြစ်သင့်ပါဘူး။တွေးကိုသဘောကျရင်တွေးထားတဲ့သဘင်မျိုးတွေးဝတ်တလိုမျိုးလိုက်ဝတ်လိုက်ထားခြင်းကပြဿနာမရှိဘူး။ဒါပေမဲ့နှစ်သက်မှုလွန်ကဲပြီးကိုအားကြတဲ့တရုတ်ဆောင်ကိုကိုးကွယ်တဲ့အဆင့်အထိတော့မလုပ်သင့်ပါဘူး။အဲ့ဒီလိုလုပ်မယ်ဆိုရင်မဖြစ်သင့်တာတွေဖြစ်သွားနိုင်ပါတယ်။ဒါကြောင့်တရုတ်ဆောင်များရဲ့လွမ်းမိုးမှုကိုအန္တရာယ်မရှိတဲ့နေရာအထိသာအတူယူကြပြီးအန္တရာယ်ဖြစ်နိုင်တာမျိုးအဆင့်အထိတော့မရောက်အောင်ကိုယ့်ကိုယ်ကိုထိန်းသိမ်းကြဖို့လိုအပ်မှာအမှန်တကယ်ဖြစ်ပါတယ်။ဘဝအတွက်မှတ်သားစရာများကိုနားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်တက်တာအတွက်နားဆင်စေချင်ပါတယ်။ကျမတို့ရဲ့ကိုယ်ခန္ဓာကိုစဉ်းစားကြည့်လိုက်တဲ့အခါမှာကိုယ်စိတ်ဝိညာဉ်ဆိုပြီးရှိတယ်ဆိုတာတွေ့ရပါတယ်။ကိုယ်ကာယအတွက်ခွန်အားလိုအပ်သလိုစိတ်အတွက်လည်းခွန်အားလိုအပ်ပါတယ်။ဒါအပြင်ဝိညာဉ်ခွန်အားလည်းလိုအပ်ပါတယ်။ဒါကိုကျမတို့ဖြစ်စည်းပေးဖို့တတိပြုကြရမှာဖြစ်ပါတယ်။မလိုအပ်ဘူးလို့မထင်ပါနဲ့မိတ်ဆွေ။ကျေးစာကောက်ရိုက်သူတိုင်းကားဟုဟာပြိုင်ပွဲများမှာအမခံအောင်နိုင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့အကြီးမားဆုံးအောင်မြင်မှုက9နှစ်အကြာမှာတဖြည်းဖြည်းထင်ရှားလာတာဖြစ်ပါတယ်။အဲ့ဒီကာလအတွင်း US ကျေးစာကောက်သည့်သမိုင်းမှာသူဟာလက်ရည်စစ်ပွဲ142ပွဲကိုဆက်တိုက်အောင်ပြီးရှင်ပြိုင်ခွင့်ရခဲ့ပါတယ်။ဒါဟာအခြားကောက်သည့်သမားများထက်သာတဲ့အချက်ဖြစ်ပြီးအားကစားမှာတသမတ်တည်းဒီဇိုင်းမမတ်စိတ်မြုပ်ထားခြင်းဘရောမှာအရှုံးမပေးလက်မလျှော့ဆိုတဲ့ခိုင်မာစွာခံယူထားခြင်းတို့ဟာသူ့ရဲ့စိတ်ဆွမ်းအားကိုဖော်ပြနေပါတယ်။သခင်ယေရှုခရစ်တော်ကိုထူးထူးခြားခြားဝတ်ပြုခြင်းထက်နေ့စဉ်ပုံမှန်ဝတ်ပြုကိုးကွယ်ခြင်းကသာနောက်တော်လိုက်လျှောက်လို့တဲ့စိတ်ပြင်းပြတိုးပွားလာကြောင်းမိတ်ဆွေတို့ကပြောပြခဲ့ပူပါတယ်။သူ့ရဲ့စကားကကျမတို့အတွက်စိန်ခေါ်နေခြင်းဖြစ်ပါတယ်။ကျမတို့ရဲ့ယေရှုခရစ်တော်အပေါ်ယုံကြည်အားထားမှုအသက်တာဟာတိုးတက်မှုရှိပါသလား။ကျမဟာတသက်မတ်သေးယုံကြည်သူလား။အခုတမျိုးတော်ကြတမျိုးပြောင်းလဲပြီးစိတ်မချရတဲ့သူလား။ယုံကြည်အားထားလောက်တဲ့သူလားဆိုတာစင်ကျင်စရာရှိပါတယ်။ကျမတို့ရဲ့အသက်တာထဲမှာဝိညာဉ်ရဲ့အတွေ့အကြုံကြီးကြီးမားမားရှိကြပါလိမ့်မယ်။နေ့စဉ်ခရစ်တော်ရဲ့စကားကိုနားထောင်ခြင်းဖြင့်ခရစ်တော်ရဲ့အလိုတော်ကိုဝန်ခံကာခရစ်တော်ရဲ့မေတ္တာကိုအကောင်းဆုံးဖော်ထုတ်သွားနိုင်မှာဖြစ်ပါတယ်။96ခုမြောက်သောစာလံမှာထာဝရဘုရားအသိခြင်းဆို၍နာမတော်ကိုကောင်းကြီးပေးကြလော့။ကယ်တင်တော်မူခြင်းတရားကိုတစ်နှစ်ထက်တစ်နှစ်ညွှန်ကြားကြလော့။ဘုံတော်ကိုတပားအမျိုးသားတို့၌၎င်းအံ့ဘွယ်အမှုတော်တို့ကိုခတ်သိမ်းသောလူမျိုးတို့၌၎င်းဖော်ပြကြလောလို့ကျမတို့ကိုတိုက်တွန်းနှိုးဆော်ထားပါတယ်။အဖဖျားသခင်ကိုအစင်မပြတ်ဝတ်ပြုကိုးကွယ်မယ်ဆိုရင်သာဝရအဖရဲ့မေတ္တာနဲ့တကိုယ်တော်ကိုတစ်နေ့ပြီးတစ်နေ့ထုတ်ဖော်ကြွေးကြော်ကြမှာဖြစ်ပါတယ်။ဘဝရဲ့နေထိုင်မှုပုံစံကိုပြန်လည်ဆင်ခြင်သုံးသပ်ပါ။စွမ်းရည်ခွန်အားများကိုဘလို့အသုံးချနေပါသလဲ။ပျော်ပါမှုနောက်မှလိုက်ပါတက်ရှင်နေပါသလား။ပါနဲ့နေမာမှုရှိပါသလား။အလုတ်ကြိုးစားပါသလား။လူများကိုချစ်မြတ်တာထားပါသလား။ဖျားရှင်ရဲ့နှုတ်ကပတ်တော်ကိုသိကျွမ်းပါသလား။ဖျားသခင်ရဲ့စကားကိုနာခံမှုရှိပါသလား။စိတ်ကြည်နဲ့နှစ်သိမ့်မှုအတွက်ဘဲအရာကိုရှာဖွေနေပါသလဲစဉ်းစားပါမိတ်ဆွေ ရှင်ယောဟန်ခရစ်ခန်းကြီး30ငယ်30မှာငါမူကားသောတို့သည်အသက်လွတ်ယုံများမကအထူးသဖြင့်အသက်နှင့်ပြည့်စုံခြင်းကသာသည
်ダハリプラメペレスーラペディスーラレゴミレノタヤノチェンパヤシエジンをかいやめゴバイエチェンレルエピアトゥトカチェンレソレテドゥゴノチモアスガレジョタウドゥレピアトゥムサンプロネトゥモノウェンザイエンガオノヤメペビー